ထိုင်ဝမ်သမ္မတဆိုင်အင်ဝမ်နဲ့အမေရိကန်အောက်လွှတ်တော်ဥက္ကဋ္ဌကယ်ဗင်မက်ကတီတို့ကယ်လီဖိုးနီးယားပြည်နယ်မှာပုဒ်တဖူးနေကတွေ့ဆုံခဲ့ကြပါတယ်။အမေရိကန်ပြည်ထောင်စုရဲ့ထိုင်ဝမ်ပေါ်ထောက်ခံမှုဟာမယိမ့်မယိုင်ခိုင်မာပြီးတော့ပါတီကြီးနှစ်ရက်စလုံးရဲ့သဘောထားဖြစ်ပါတယ်လို့အောက်လွှတ်တော်ဥက္ကဋ္ဌကယ်ဗင်မက်ကတီကအခုလိုပြောကြားခဲ့ပါတယ်
။ Today make clear we take our supportfor the people of Taiwan seriously.
သူပြောခဲ့တာကတော့ဒီထိုင်ဝမ်ပြည်သူတွေအပေါ်မှာအလေးအနက်ထားထောက်ခံတယ်ဆိုတာကိုကျွန်တော်တို့ဒီကနေ့ရှင်းရှင်းလင်းလင်းပြောဆိုလိုက်တာဖြစ်ပြီးတော့တတန်နဲ့ထုတ်ဖော်ပြောဆိုမယ်ဆိုတာကိုအခိုင်အမာပြလိုက်တာဖြစ်ကြောင်းနောက်အမေရိကန်ပြည်ထောင်စုနဲ့ထိုင်ဝမ်ရဲ့ဆက်ဆံရေးဟာကျွန်တော်ဘဝမှာအခိုင်အမာဆုံးအနေအထားကိုတွေ့ခဲ့ရတာပါလို့အောက်လွှတ်တော်ဥက္ကဋ္ဌကပြောဆိုသွားတာဖြစ်ပါတယ်မနေ့တုန်းကသူနဲ့ဒီထိုင်ဝမ်သမ္မတနဲ့တွေ့ဆုံတဲ့အခါမှာတော့အမေရိကန်ပါတီကြီးနှစ်ရက်စလုံးကလွှတ်တော်ကိုယ်စားလှယ်အဖွဲ့ပါဝင်ခဲ့ပါတယ်ထိုင်ဝမ်ကိုသူ့ရဲ့ပိုင်နက်နယ်မြေဖြစ်တဲ့တရုတ်နိုင်ငံဘက်ကစီအရာချင်းချောင်းနေတဲ့အခြေအနေဟာ short တွက်လို့မရပါဘူးလို့ထိုင်ဝမ်သမ္မတဆိုင်ကပြောပါတယ်ထိုင်ဝမ်ဟာတီးခြားတူတဲ့ရက်တည်နေတာမဟုတ်ဘူးလို့လည်းပြောကြားခဲ့ပါတယ်ထိုင်ဝမ်သမ္မတရဲ့ခီးစဉ်ကတော့သူ့အစီအစဉ်နဲ့သူလာရောက်တဲ့တီးတန့်ခီးစဉ်ဖြစ်ပါတယ်လို့အမေရိကန်နိုင်ငံသားရေးဝန်ကြီးအက်တော်နီဘလင်ကန်ကလည်းပြောဆိုထားပါတယ်တရုတ်နိုင်ငံဘက်ကတော့ထိုင်ဝမ်သမ္မတရဲ့အမေရိကန်ခီးစဉ်ပေါ်မှာအပြင်းထန်ကန့်ကွက်နေပါတယ်ရှင်